စစ်ခိုင်းပြည်နယ်အရေးကိစ္စကိုအကြောင်းပြပြီးတော့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုဥရောပသမဂ္ဂ EU ဘက်ကရုတ်သိမ်းတာဟာပဋိပက္ခကိုနီးမှန်လက်မှန်အဖြေရှာတာမဟုတ်ဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ် CDUM အဖွဲ့တွေဟာဒီကနေ့မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ဖိုးစောထက်ကပေးပို့ထားပါတယ်
ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့လူခွင့်ရေးထူပေါင်းမှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာထူးခွင့်ရေးတွေကိုရပ်ဆိုင်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေရဟာတရားမျှတမှုမရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများသမဂ္ဂအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်ဒီလိုကြီးရဲစု withdraw လုပ်တာနဲ့ဟိုတခြားပြင်းနေတဲ့ကိစ္စကပျောက်သွားမှာဆိုတာကျွန်တော်အနာတခြားစီတခြားဖြစ်နေလို့ကျွန်တော်ပြောတာပါအဲ့တော့အရင်ဆုံးဘာလို့အထည်ချုပ်ကဏ္ဍထိမှလဲဆိုတော့အထည်ချုပ်ကဏ္ဍကကျွန်တော်တို့ကဥရောပကလာပြီးအားလိုက် brand နေများတယ်ဥပမာဆိုရင်ကျွန်တော် H&M တို့เนาะကျွန်တော်ရှီဘိုတို့တို့ကလေးတွေလူငယ်တွေဝတ်တဲ့အင်ဂျင်ဝန်ဆောင်ပြအဲ့ဒီကုမ္ပဏီတွေအားလုံးကရုပ်ရည်ကြီးပြန်ထွက်သွားလို့ဆိုကျွန်တော်လူတွေအလုပ်ပါပြုတ်ပေါ့အဲ့ဒီအလုပ်ပြုတ်တဲ့လူတွေကပြောမယ်ဆိုရင်ကျွန်တော်တို့တိုင်းတာရဲမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ9000လောက်ရှိတယ်ဆက်ရောအနည်းဆုံးလုပ်လို့သူတို့ဒီသူတို့ဒေတာမှာဖြစ်လို့အလုပ်ကံမရှိလို့ရန်ကုန်လာပြီးအလုပ်ရှာတဲ့ကိစ္စထပ်ပြီးတော့အလုပ်ပြုတ်အောင်မှာလားဗျာကျွန်တော်ထင်တယ် this is not fair ဒါကမတရားဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်မို့လို့ဒီမှာလာပြီးတော့ဒီစီးပွားရေးအထူးကွန်ရူပြန်ရုပ်သိမ်းတာဆိုတာကအနာတခြားစီးတခြားဖြစ်နေတယ်ဘိုးဘက်မှာပြရမယ့်ကာကိုတွားပြီးတော့တိတိကျကျထပ်ပြီးတော့ပုံပြွေးကိုလုပ်ဖို့လိုတယ်လို့တော့ကျွန်တော်ပြန်ပြောချင်ပါတယ်
တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေကိုတာမကပဲအထည်ချုပ်လူသမား၄သိန်းလောက်ကိုထိခိုက်လာနိုင်တယ်လို့လည်း CDUM ဥက္ကဋ္ဌဦးမောင်မောင်ကဆိုထားပါတယ်။ဥရောပသမဂ္ဂကိုယ်စားလှယ်ဖွဲ့ဟာဒီနေ့အောက်တိုဘာ29မနက်ပိုင်းမှာပဲလူသမားသမဂ္ဂတွေဖြစ်တဲ့ CDUM နဲ့ MICS ပြီးတော့လူသမားကိုယ်စားလှယ်တွေကိုတွေ့ဆုံခဲ့ပါသေးရဲ့။အထူးကုန်သွယ်ခွင့်ကို EU ကရပ်ဆိုင်လိုက်မယ်ဆိုရင်မြန်မာနိုင်ငံလိုအခွင့်အရေးရထားတဲ့တခြားနိုင်ငံတွေရဲ့အမျက်ထုတ်တာခံရနိုင်တယ်လို့မြန်မာနိုင်ငံစက်မှုလုပ်မှုနဲ့ကုန်ထုတ်လုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂများအဖွဲ့ချုပ် MICS ဒုဥက္ကဋ္ဌဦးနော်ကပြောပါတယ်
။အဓိကအထူးခွင့်ရေးပေးထားတာကကျွန်တော်နိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူး။ဥပမာကျွန်တော်တို့ဗီယက်နမ်ပေးထားတယ်။ဆိုတော့ကမ္ဘောဒီးယားပေးထားတယ်။အခုကမ္ဘောဒီးယားနဲ့ကျွန်တော်နိုင်ငံကိုစဉ်းစားနေတာရုတ်သိမ်းမလားမရုတ်သိမ်းဘူးလားဆိုတာဒီနိုင်ငံကိုစဉ်းစားတာပါဗျာ။ဆိုတော့ကမ္ဘောဒီးယားကလည်းသူဒီရွေးကောက်ပွဲမှာအပြိုင်အဒီဗလာအတိုက်ခံတွေကိုနှိပ်ကွတ်တယ်ဆိုပြီးတော့မှသူတို့ကရုတ်သိမ်းပေါ့ဗျာအာကျွန်တော်နိုင်ငံကကြတော့ဒီရခိုင်ရေးကချင်ရေးနဲ့ပတ်သက်ပြီးတော့မှရုတ်သိမ်းပဲပေါ့ဗျာဆိုတော့ဒီအထူးကွန်ရွယ်ခွင့်ပေးထားတဲ့နိုင်ငံတွေကနောက်ဆုံးကဘာဖြစ်မလဲဆိုရင်ကျွန်တော်တို့အဲ့ဒီအထူးကွန်ရွယ်ခွင့်ရထားတဲ့နိုင်ငံတွေကကျွန်တော်တို့နိုင်ငံကိုခေါင်းပုံဖြတ်သွားလိုက်မယ်ပေါ့ဗျာဒီဗလာကျွန်တော်တို့စီမာတော့ချုပ်တယ်ဒါပေမဲ့ကျွန်တော်တို့ချုပ်တဲ့ quality ကဥရောပ quality ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီနိုင်ငံကိုကျွန်တော်တို့သွားရတယ်သွားပြီးတော့မှအဲ့နိုင်ငံရောက်ရင်တစိမ့်ရိုက်တယ်ဥရောပကိုပို့တယ်ဆိုရင် तू ကဟိုရောက်လို့ရှိရင် free ဖြစ်မယ်ဒါပေမဲ့ तू ကဒီကနေကျွန်တော်တို့အဲ့ဒီနိုင်ငံကိုပို့တဲ့ဒီပွဲစားခါတွေပါတယ်ကျွန်တော်တို့အဲ့ဒီနိုင်ငံအတလို့ကျွန်တော်တို့ထိုင်ပြီးတော့မှာပေါ့ဗျာဈေးကွက်တစ်ခုတည်းရှိတာနဲ့နှစ်ခုရှိတာနဲ့ကကျွန်တော်တို့မတူဘူးပေါ့ဗျာဥပမာကျွန်တော်တို့ဒီတရုတ်ဈေးကွက်ပေါ့ကကျွန်တော်တို့ကပို့ရတယ်ဆိုပါစို့ကျွန်တော်ဥရောပဈေးကွက်တစ်ခုတိုးလာတာပို့မကောင်းပေဘူးလားပေါ့ဗျာနော်ဆိုတော့ပြီးတော့ဒီဈေးကွက်ရဲ့ဒီပေးနိုင်စွမ်းပေါ့ဗျာပေးနိုင်စွမ်းကလည်းကျွန်တော်တို့ထင်ပါတယ်ဥရောပပိုကောင်းနေမယ်လို့ထင်ပါတယ်
ဥရောပသမဂ္ဂ EU ကကုန်သွယ်ရေးထူးခွင့်ရေးတွေကို2023နှစ်ကုန်ပိုင်းလာကစပြီးပြည့်ရခဲ့ရပါ။အဲ့ဒီနောက်ပိုင်းမြန်မာနိုင်ငံကဥရောပကိုပို့ရပို့ကုန်အားလုံးရဲ့87ရာခိုင်နှုန်းလောက်ဟာအထည်ချုပ်လုပ်ငန်းကပို့ကုန်ပြီးဖြစ်လာပါတယ်။အထည်ချုပ်လုပ်ငန်းကစပြီးတိုးတက်နေဦးမယ်ဆိုရင်2020လောက်မှာအလုပ်ကိုင်တသန်းခွဲကျော်နဲ့ပြည်ပပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ10ဘီလီယံလောက်ထိရောက်နိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်။ဒီနှစ်အတွင်းမှာလည်းအထက်ကျုပ်လုပ်ငန်းကနေဥရောပကိုပို့ရပို့ကုန်ပမာဏဟာဒေါ်လာတန်း3000ဘူးလောက်ကြီးရှိမယ်လို့အလုပ်ရှင်တွေကခန့်မှန်းထားကြပါတယ်။ဒီအချိန်မှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးအခွန်ကင်းလုံးခွင့်တွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေရဆိုပြီး EU ရာရှိတွေကပြောဆိုလာတာဖြစ်ကြောင်းပါခင်ဗျာ။